Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ5ရက်စနေနေ့ညနေ 6:00 အစီအစဉ်တွေကို9.19 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျမယုတနာကျော်ပါအမေရိကန်ပြည်အောင်စုမှာတမန်ထရမ်အစိုးရအဖွဲ့အတော်ဝင်စယူကလေးကစပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးသွားပါတယ်ကိုရီးယားကျွန်းဆွယ်မှာတုံ့ပြန်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းအာဆီယံအရှေ့တောင်အာရှနိုင်ငံများဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေထပ်ပြီးတော့ပြောကြားသွားကြပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှားဖောင်ရင
်ကောင်းပါပြီရှင်ဒီညနေနားဆင်ကြမယ့်သတင်းတွေတွေထဲမှာအမေရိကန်နိုင်ငံဂျာယဝန်ကြီးဌာနကိုအတွင်တက်ဖြစ်အောင်ဖန်တီးဖို့ကြိုးပမ်းမှုနဲ့ဒီပေါ်စိုးရင်ချက်တွေနဲ့အတူ
နော်ရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောဒီစက်မတော်အနေနဲ့ရောပေါ့နော်ဒါဥပဒေပေါင်းအတွင်းကဒါလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အမျိုးသက်ကရှိနေတယ်
ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြပါမယ်ဒါအပြင်တိဘက်ဘာသာရေးခေါင်းဆောင်ဘုန်းတော်ကြီးဒလိုင်လာမာခီးစဉ်ကြောင့်ဘော့ဆွာနာနဲ့တရုတ်နိုင်ငံဆက်ဆံရေးအခြေအနေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးစန္ဒာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုမှာသမ္မတထရမ်အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်စယူကလေးကစပြီးတော့လှုပ်ဝက်သတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးလိုက်ပါတယ်။သတင်းမီဒီယာရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုကျွန်တော်တို့အလေးထားပါတယ်။သူတို့ကိုလည်းလေးစားပါတယ်။ဒါပေမဲ့သူတို့လှုပ်ချင်တိုင်းတော့လှုပ်လို့မရပါဘူးလို့တရားရေးဌာနမှာသတင်းပေါက်ကြားမှုကဒီနေ့အတွင်းမှာသုံးစားကျော်မြင့်တက်လာလို့ရဲလို့တောက်ကြနေကကြေညာသွားရင်လည်း Mr. Sessions ကပြောသွားပါသေး။ဘသူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လောက်တဲ့အနေနဲ့သတင်းတောက်တွေရဲ့မှတ်တမ်းရေးမှန်းရာတွေကိုတရားရုံးအမိန့်နဲ့တောင်းယူကြည့်ရှုတာနဲ့ပတ်သက်တဲ့စီးမြင့်မှုပေါင်းတွေကိုတရားရေးဌာနကပြန်ပြီးတော့သုံးသပ်နေတယ်လို့ Mr. Sessions ကပြောပါသေး။အဲ့ဒီစီးမြင့်မှုပေါင်းတွေဟာတမန်အိုဘားမားလက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းတောက်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေအီးမေးလ်တွေနဲ့အမိန့်ကိုတောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လို့ဖို့ပို့ပြီးတော့ခက်ခဲနေရပါတယ်။တရားရေးဆိုင်ရာစီးမြင့်တွေကိုတရားဥပဒေအတိုင်းတည်ထားစီးကြံမထားဘူးဆိုရင်သတင်းတောက်တွေအနေနဲ့သူတို့ရဲ့သတင်းအရင်းမြစ်နဲ့အဆက်အသွယ်ပြုနိုင်တဲ့အနေအထားကိုအများကြီးထိခိုက်မှုရှိတယ်လို့သတင်းလွတ်လပ်ခွင့်ဂျိုးပန်းသူတွေကရှင်းပြပါတယ်။ညရောခြေဆိုင်သတင်းတော်များကာကွယ်ရေးအဖွဲ့ CPJ အဖွဲ့ကလည်းဒီလိုမျိုးတရားရုံးမိတ်နဲ့သတင်းတော်တွေရဲ့မှတ်တမ်းတွေကိုတောင်းယူရဲစီးမြင်ကိုဖြေလျှော့ပစ်တာဟာသတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်နစ်နာစေတယ်လို့ပြောနေပါတယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲအချို့မဲဆွယ်စီယုံရေးကာလရဲ့နောက်ဆုံးလတွေအတွင်းသမ္မတထရမ့်အစိုးရအဖွဲ့ရဲ့အရင်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုတူရကီအစိုးရကရှေ့ဝက်ပြီးတော့ပတ်စံပေးခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မိုလာကတက်တီတွေကိုစစ်ဆေးမေးမြန်းနေတယ်လို့ညူယောက်တိုင်းသတင်းစာကဖော်ပြလိုက်ပါတယ်။မစ္စတာမိုလာကမိုက်ကယ်ဖလင်းနဲ့ပတ်သက်တဲ့စာရွက်စာတမ်းအထောက်အထားတွေကိုပေးဖို့အင်ဂျီရောကိုမကြာသေးခင်ကပဲတောင်းခဲ့တယ်လို့ညူယောက်တိုင်းသတင်းစာကဆိုပါတယ်။ဒါဟာအထူးစုံစမ်းစစ်ဆေးရေးမှုမိုလာရဲ့အဖွဲ့ကမှတ်တမ်းတွေပေးဖို့အင်ဂျီရောကိုလူသိရှင်ကြားတောင်းဆိုလိုက်တဲ့ပထမဆုံးဖြစ်ရလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကတရားရုံးကနေတရားဝင်ဆင့်ခေါ်တာတော့မဟုတ်ဘူးလို့ New York Times သတင်းစာကပြောပါတယ်။ Michael Flynn ဟာသမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့24ရက်ကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ Russia ဆိုရကြဖြစ်နိုင်ခြေရှိတဲ့ပူးပေါင်းကြံစည်မှုအပေါ်စုံစမ်းစစ်ဆေးမှုတွေအတွင်းအဓိကကျတဲ့ပုံကိုယ်တွေကတအူးလဲဖြစ်လာခဲ့ပါတယ်။အစိုးရရှိနေတွေက Michael Flynn နဲ့သူနဲ့ပြီးခဲ့တဲ့နှစ်ကလှုပ်လှုပ်ခဲ့တဲ့တူရကီနယ်ဝယ်ဘွားအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးသဘောတူညီမှုတွေကိုစုံစမ်းစစ်ဆေးနေပြီးမိုက်ကယ်ဖလင်းကိုပေးတဲ့ငွေတွေရဲ့နောက်ွယ်မှာတူရကီအစိုးရပါဝင်ပတ်သက်နေလားဆိုတာကိုစီးစစ်ဖို့ကြိုးပမ်းနေတယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြလိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်တင်းတဲ့ဒုံးကျည်အစီအစဉ်အတွက်ငွေကြေးသုံးစွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ငွေငွေဒေါ်လာတန်းတထောင်ရရှိနေရကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပြစ်ဒုံးကျည်တွေပြစ်လွတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူတန်းခတ်မှုကိုတိုးမြှင့်မှုလုပ်တာပါ။အခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်မကြီးနဲ့ဥရောပဒေသအများစု ပြည်သူလူထုအနေနဲ့တကယ်ကိုရောက်တဲ့ဒုံးကျည်တီထွင်နိုင်သွားတဲ့ပုံရှိကောင်းရှိနေပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်ကြားမှာသတင်းပတ်ပေါင်းများစွာညနေခင်းကြရပြီတဲ့နောက်မှာတော့ဒေတာစံတော်ချိန်စနေနေ့ညနေ3နာရီမှာလုံခြုံရေးကောင်စီကမဲခွဲဆုံးဖြတ်ဖို့သတ်မှတ်ထားပြီးတော့အမေရိကန်ကမူကြမ်းရေးတဲ့ဒီဆုံးဖြတ်ချက်အပေါ်မှာလုံခြုံရေးကောင်စီဖွဲ့ဝင် 59နိုင်ငံလုံးတေချာဆွေးနွေးထားကြပြီဖြစ်ပါတယ်။လုံခြုံရေးကောင်စီတန်ရာရှိတဦးရဲ့ပြောဆိုချက်အရဒီဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုပြီးတော့အကောင့်ထည့်ဖော်ရဲဆိုရင်မြောက်ကိုရီးယားအစိုးရရဲ့တနှစ်ကိုဒေါ်လာ 3,000ဘူးပြပတင်ပို့မှုကိုပိတ်လိုက်နိုင်တော့မှာဖြစ်ပါတယ်။ဒီကုလဆုံးဖြတ်ချက်ထဲမှာအဓိကကဏ္ဍလေးခုကိုပြစ်မှတ်ထားပြီးတော့ကြောင်မီသွေးတန်ပြီးတော့တန်တက်တူရိုင်းခဲနဲ့ခဲတက်တူရိုင်းပင်လယ်စာတင်ပို့မှုလို့ဖြစ်ပါတယ်။မနစ်ကမလနဲ့နိုဝင်ဘာလတော့မှာစပြီးတော့အကျုံးဝင်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့မြောက်ကိုရီးယားရဲ့တစ်ခုတည်းသောအဓိကပို့ကုန်ဖြစ်တဲ့ ဒီနေ့ကျွန်တော်တို့ရဲ့အချက်ရောကြသွားမှာဖြစ်ပါရင်တန်နဲ့တန်တက်တူရိုင်းကိုလည်းလုံးဝပိတ်ပင်မှာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ဒီနေ့ဝင်ငွေကိုဒေါ်လာ200ကျပ်တန်းလောက်ရောကြသွားစေပါလိမ့်မယ်ခဲနဲ့ခဲတက်တူရိုင်းတင်ပို့မှုကနေဒေါ်လာ130သုံးတန်းနဲ့ပင်လယ်ဆောင်ကနေပြီးတော့ဒေါ်လာ100သုံးရာလောက်ဒီနေ့အတွင်းမှာရောကြသွားနိုင်ပါရဲ့ရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကိုအသစ်ပြန်လဲဆွေးနွေးဖို့အတွက်တင့်တော်တဲ့စည်းကမ်းချက်တွေမရမချင်းဒီသဘောတူညီချက်ကနေနှုတ်ထွက်သွားခြင်းတည်းဆိုတဲ့အကြောင်းကြားတဲ့စာကိုရရှိခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လဲပဲရစ်သဘောတူညီချက်ကိုပြန်ပြီးညှိနှိုင်းဆွေးနွေးဖို့အတွက်အမေရိ Melo, Kamaya Vido. ဒီ ဒေါက်တာ တွေမှာကျင်းပသွားမဲ့နိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲတွေကိုဆက်ပြီးပါဝင်သွားမှာဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးမှုတွေမှာ American ရဲ့ပါဝင်ဆွေးနွေးမှုက American ရဲ့အကျိုးစီးပွားကိုကာကွယ်သွားစေမှာဖြစ်ပြီးတော့ American အစိုးရရဲ့အနာဂတ်မူဝါဒတွေမှာအဟံတားမဖြစ်စေဖို့အတွက်ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ် American အနေနဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးမျှတာတဲ့ချင်းကပ်မှုကိုထောက်ခံကြောင်းအဲ့ဒါကတော့စီးပွားရေးကြီးထွားမှုကိုမြင့်တင်ပြီးဆွေးလုံကြုံမှုရှိဖို့တည်ကြောင်းလုပ်တဲ့ချိန်ထဲမှာပဲဖန်တော်ရင်တန်းငွေကိုလျှော့ချသွားတာဖြစ်ပါတယ် American စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေပြည်သူတွေနဲ့အခွန်အမ်းတွေအပေါ်မှာပို့ပြီးတော့အလေးပေးတဲ့စည်းကမ်းသတ်မှတ်ချက်တွေကိုရခဲ့မယ်ဆိုရင်တော့ American အနေနဲ့ Paris သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့အတွက်သမ္မတ်ထရမ့်ဘက်ကလမ်းဖွင့်ထားတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကို ညနေ 6:00ကနေ 8:00အထိ ဖ্লাইတိုမီတာ 70 kHz 1683 ဖ্লাইတိုမီတာ 19 kHz 15565 ဖ্লাইတိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ခါနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ ဖိလစ်ပိုင် နိုင်ငံမှာကျင်းပတဲ့အာဆီယံ 8 တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွမ်းကျင်မှာတွင်းမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားကြပါသေးတယ်။မနေ့ကမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်တိမ်းတ န်ရေး၊လုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ကျောက်နေတယ်လို့ပြောထားပါတယ်။ကိုရီးယားကျွမ်းကျွမ်းမှာနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုငြိမ်းချမ်းတဲ့နည်းနဲ့နောက်ကျောက်ပြန်လို့မရတဲ့အနေအထားအထီအောင်အလုံးစုံဖြတ်သိမ်းရေးနဲ့ဒီလိုဖြတ်သိမ်းတာကိုလည်းနိုင်ငံတကာကစစ်ဆေးအတည်ပြုနိုင်ရမှာဖြစ်တဲ့အဆင့်ထိရောက်ဖို့ထောက်ခံအားပေးတယ်ဆိုတာထပ်ပြီးတော့ပြောကြားချင်ပါတယ်လို့လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောထားပါတယ်။တနင်္လာနေ့မှာစတင်မဲ့ ARF အာဆီယံဒေတာရင်းနှင်းတော်ဖလှယ်ပွဲမှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဟွန်ယိုနဲ့ပြောဆိုဆွေးနွေးခဲ့ရမယ့်အခွင့်အရေးကိုကြိုဆိုနေပါတယ်လို့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကံကြံဝါကပြောသွားပါရေ ARF အစည်းအဝေးမှာတောင်ကိုရီးယားမြောက်ကိုရီးယားရုရှားနဲ့အမေရိကန်ပြည်သူပါဝင်နိုင်ငံပေါင်း28နိုင်ငံပါဝင်တာဖြစ်ပါရင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိမှာဖြစ်ပြီးတော့တနင်္ဂနွေနေ့ကစလို့တက်ဆိုင်တဲ့အဖွဲ့အစည်းအသီးသီးနဲ့အစည်းအဝေးတွေကိုစတင်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါရဲ့ရှင်
ဗင်နီဇူလာနိုင်ငံရဲ့တိုင်းပြည်ပြည်သူလွတ်တော်အစ်ကဒီနေ့စနေနေ့မှာအစည်းအဝေးထပ်ပြီးကျင်းပသွားဖို့ရှိနေပါတယ်။တောက်တာနေကစတင်လိုက်တဲ့ဒီအငင်းပွားစရာလွတ်တော်ကဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်လဲရေးဆွဲပြီးတော့အာဏာရဆိုရှယ်လစ်ပါတီကိုလုံပိုင်ခွင့်အာဏာအသစ်တွေပေးသွားမယ်လို့ခန့်မှန်းရပါတယ်။ဖွဲ့ဝင်545ယောက်ပါဝင်တဲ့ဒီတိုင်းပြည်ပြည်သူလွတ်တော်အမတ်တွေထဲမှာသမ္မတမဒူရိုရဲ့ဇနီးနဲ့သားလည်းပါဝင်ပြီးတော့ဒီလွတ်တော်ကနိုင်ငံသားရေးဝန်ကြီးဟောင်းဒယ်စီရိုဒရီဂက်စ်ကိုဥက္ကဋ္ဌအသစ်ဖြစ်နဲ့တညီတညွတ်ထဲထောက်ခံရွေးချယ်လိုက်ပါတယ်။ရိုဒရီဂက်စ်ကလည်းအစိုးရကိုအတိုက်ခံလုပ်နေတဲ့သူတွေကိုအများဆုံးအေးအေးဆောင်ရွက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။သူတို့အနေနဲ့အချိန်ဆွဲနေမှာမဟုတ်ပဲစနေနေ့ကစပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းပြည်သူလူထုကိုစီးပွားရေးစစ်ပွဲဆင်နွှဲနေတဲ့ဖက်စစ်အကြမ်းဖက်တွေစိတ်သက်စစ်ဆင်ရေးလုပ်နေသူတွေကိုတရားဥပဒေအရအေးအေးသွားမှာဖြစ်တယ်လို့လွတ်တော်ဥက္ကဋ္ဌ Miss Rodriguez ကပြောကြားလိုက်ပါတယ်ခင်ဗျာ
။ကမ္ဘာမှာရာသီဥတုပုံနွေးလာတာရဲ့တည်ရောက်မှုတွေကိုမလျှော့ချနိုင်ဘူးဆိုရင်ဥရောပဒေသမှာပြင်းထန်တဲ့ရာသီဥတုကြောင့်တည်ဆုံးရောက်မှုတွေဟာဒီရာစုအစုံမှာအဆ90မြင့်တက်နေတယ်လို့လေးလာမှုတစ်ခုရာတွေ့ရပါတယ်။ထိကိမှုကဥရောပတောင်ပိုင်းမှာပို့ပြီးပြင်းထန်နေတယ်လို့သူတွေကပြောပါတယ်။ရာသီဥတုနဲ့ပတ်သက်တဲ့ဘေးအန္တရာယ်တွေကြောင့်တက်ဂရစ်2100မှာတည်ဆုံးရသူပေါင်း3000ခွဲကျော်နိုင်ပြီးတော့လက်ရှိမှာတော့တစ်နှစ်ကိုလူပေါင်း3000လောက်ရာသီဥတုဘေးအန္တရာယ်ကြောင့်တည်ဆုံးနေရတယ်လို့ The Lancet Planetary Health ဂျာနယ်မှာဒီကနေ့ပဲထုတ်ပြန်သွားပါတယ်ရှင်။
နာမကျင်းပနေတဲ့2019ကမ္ဘာပြည်ခုံပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသား Moe Farah ကမီတာ1000ပြိုင်ပွဲမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တောက်ကြနေကပြုလုပ်တဲ့မီတာ1000နောက်ဆုံးဖိုင်နယ်မှာ Moe Farah က26မိနစ်49.51စက္ကန့်နဲ့ရွှေစိတ်ရသွားပြီးတော့ကမ္ဘာတာဝေးပြေးချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာသူ့အတွက်တော့ကမ္ဘာချန်ပီယံပွဲကို3ချိန်ဆက်တိုက်ရသွားတာလည်းဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမိုက်အေသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဒေသခံတချို့အကြမ်းဖက်တပ်ဖြတ်ခံရတာအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူအင်အားသုံးတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ဒေသအတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ပြီးဥပဒေပေါင်းထဲကနေပွင့်လင်းမြင့်တာမှုအပြင်နဲ့စနစ်တကျကင်တွယ်ဖြည့်ရှင်းဖို့ရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကအသေးစိတ်ဆက်ပြီးပြောပြပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်ကိုင်းကြီးကျေးရွာမှာအမည်မသိအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့ကိုင်းကြီးကျေးရွာသားမျိုးတိုင်းရင်းသား6ယောက်တေဆုံးခဲ့ရပြီး2ယောက်ကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအကြမ်းဖက်တပ်ဖြတ်မှုအပြီးနောက်တစ်ရက်ဩဂုတ်လ4ရက်နေ့မှာတော့ဒေသတွင်းနေမြေရှင်းလင်းရေးလုပ်နေတဲ့အချိန်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရတဲတော်မြို့နယ်တွင်ကအောင်နန်းရကျေးရွာကရွာသား600လောက်ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတယ်လို့နိုင်ငံတော်တိုင်းပြည်ငံရုံးကသတင်းထုတ်ပြန်ထားပါတယ်အခုချိန်ထိကတော့အကြမ်းဖက်သမားလို့တန်ရရှိသူတချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းတွေဘက်ကနေမြေရှင်းလင်းပြီးလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နေပါတယ်။အခုလိုမျိုးဒေသခံတချို့နဲ့နေမြေတည်ငြိမ်ရေးလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးတိုက်ခိုက်မှုရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်။ခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားဖြစ်လာလို့ဥပဒေပေါင်းတွင်းကနေလုံခြုံရေးစနစ်တွေတိုးမြှင့်ချထားဆောင်ရွက်ပေးဖို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်အရေးအကြံပေးဖို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ကိုယ်တိုင်ဖွဲ့စည်းထားတဲ့ကိုဖီအန်နဲ့ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းက VOA ကိုပြောပါတယ
်ဒီကော်မရှင်တင်နဲ့ဒေသခံရခိုင်တင်နဲ့တွေ့တဲ့ခါတိုင်းမှာပေါ့နော်ဒေသခံရခိုင်တွေပထမဆုံးပြင်ပြတာလုံခြုံရေးပါကျမတို့ပြစ်ဆုံဆွေးနွေးတဲ့ခါတိုင်းမှာဒီလုံခြုံရေးအရေးကြီးတာကိုပြပြကြပါတယ်ဒါတကယ်ကို common ကျမတို့ဆွေးနွေးခဲ့ရတဲ့အချက်ပါပေါ့နော်ဒေသခံပြည်သူဟာသူတို့ဒေသရဲ့လုံခြုံရေးဟာတကယ်အရေးကြီးနေပါတယ်ဆိုတာသူတို့အလုံးကခံစားမိတဲ့ဟာကိုကျမတို့ဟိုနားလေသိရပါတယ်ဆိုတော့ဒီနေ့အဲ့ဒီသူတို့ရဲ့ခံစားချက်ဟာတကယ်အမှန်တကယ်ဖြစ်လာတဲ့အခါကျတော့เนาะပို့ပြီးတော့မှစိုးရိမ်ကြဖြစ်ပါတယ်အဲ့ဒါကြောင့်မို့ပေါ့เนาะရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောတက်မတော်အစိုးရရောပေါ့เนาะဒါဥပဒေပေါင်းအတွင်းကလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အန်ဒီဘက်ကချူညီပါတယ
်အခုလိုဒေသတွေမှာမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တက်ဖြတ်ခံရတာအပါအဝင်မျိုးတိုင်းရင်းသားတွေကိုပါတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေနဲ့ကမန်တိုင်းရင်းသားတွေမှာလည်းဒေသတွင်းလုံခြုံရေးစိုးရိမ်မှုရှိလာတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အစိုးရအနေနဲ့ဒေသခံတွေနယ်မြေတွင်းဘေးကင်းလုံခြုံစွာနေထိုင်သွားလာနိုင်ရေးလုံခြုံရေးအစီအမံတွေတိုးမြင့်ဆောင်ရွက်ပေးစီလိုပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတိုက်တွန်းပါတယ်။
ဆက်ကနာပေါ့နော်ဒီမျိုးတိုက်ခိုက်ရတဲ့အကြမ်းဖက်သမားလို့လည်းပြောတယ်ပြည်သူကြက်ကြက်များတဲ့အတွက်ကြောင့်ဒါတွေကိုအဲ့လိုအစိုးရအနေနဲ့ပေါ့နော်ဖြေရှင်းချက်တိုင်းလည်းလို့မဟုတ်လို့ရှိရင်တော့ဗါလဲဆိုတော့လာနဲ့လေ 三百亚的保温拉味道，你不离不开安全，就是所以嘛的。你这么多保温，保温不保温的味道，跟前面很多烟台里面都是老的天嘛的。
要看明年瑞安正在开幕的，别的那个本来面大木西西屋里帮瑞安干砖片西木呢，啊，土的片内在别的那片里路，这片内岸呢，咱们也泥了呢，哪里目的少比不包片西北部过来？要看苗大工业屋给他屋顶土房啊，带着嘛的。
你看完片里的干啥的啊？绿苗也包上也不离不开的嘛，好不错，内岸那个再温柔几了，不呢？老干上面过来，来去说你呢，不呢？本来面大木西个，面大个上面带过路的。啊，你个片你干啥哈？就老。ลูกแม่งแต่คู่ได้พิชิตสองเงินลูกยามไม่พิชามหูบุเจ้าก็น่ามหูบุที่แม่จะมาพิชิตอดีตก็เจ้าก็น่ารู้ว่าปากเวมูสามแต่งงานเจ้าก็น่าบอกว่ารู้ว่าปากเวมูเนี่ยดูเส้นไม่เดือดเจ้าก็น่าแก่ปลาละแจ้งไปกองยาดีเย่ยี่ต้องมีเด็กที่ลานะบอกว่าแจ้งไปแต่งงานในปีบุได้เช่นนี้ที่ลานะแต่เอาดีก็ยังสองเงินเด็กก็แต่งงานก็ยังตั้งบ่กุญแจสองเงินมูลูกตลอดแต่แต่งงานส่วนเนี่ยแต่งมาเองน่าเลยมูเปลี่ยนเลยดีสาวปีรองว่าเว้ยที่แจ้งไป
Kari Pikerawa, Bigger and Tausa Chakuni, Optovalaga, the Jovian Salagere, Neja Santas Kani, Luyato, Jump at the Kamuri, Namaro, Lungo Yipuri, Nene Shinri, Samuel Muri, Bomale, Luke, Chupa Muri, Shinide, Subi, Nanganaga Bagani, Sosue Muri, Bintanabare, Akulumu, Mount One, Yatida, Kaipuri, and now by Male, D. Pipia Dijau, Yakai Nema, Yenonga, Loke Buzlu, Milan, Shinri, Telo Lamago, Suin, Jangule, a Pibi Saya Lunian Chandakwe, a Pue Ianga, Ogola, Diani, Nizwen, and Drin Topian Tabare, Yama Anavani, and Nina Gula Damaga, Chella, Shapwe, Puene, Buan Sawyabi, Nangaya Dida, Alungu, Adasi, Mishi, Doya Queen, Bulu, at De Lule, Ai Puega Topian Tabare. ရှင်များရှင်အခြေအနေပြောစရာဖြစ်နေရတဲ့စက်သွေးရေးဥပဒေပုံမှန်66ကားကြီးကိုပြင်ဆင်ရေးလွှတ်တော်အတွင်းဆွေးနွေးနေချိန်မှာပဲအပြီးတိုင်းဖြတ်သိမ်းဖို့တိုက်တွန်းတဲ့နေရာထွက်ပေါ်နေပါတယ်ပုတ်ကဲစောကခံရမယ့်အရေးကနေအများပြည်သူကိုကာကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြ
ဒီနေ့ကျွန်တော်တို့ရဲ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ယူသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညထိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ။အခုစနေညထိုက်ရိုက်လေးလိုက်စဉ်နေကန်ကိုည9နာရီခွဲမှာစတင်မှမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ American ပြည်ထောင်စုဆိုင်ရာသတင်းလွှာတော်ဘက်ကိုတင်ပြပေးပါမယ်။ American နိုင်ငံခြားရေးဝန်ကြီးဌာနကိုအသွင်သစ်ဖြစ်အောင်ဖန်တီးဖို့ကြိုးပမ်းမဲ့အစီအစဉ်မှာဝန်ထမ်းတွေကိုယ်တိုင်ဦးဆောင်သွားမှာဖြစ်တာကြောင့်ပုံမှန်ထိရောက်မှုရှိလိမ့်မယ်လို့ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတ Donald Trump အစိုးရလက်ထက် American နိုင်ငံခြားရေးမူဝါဒတွေမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအလေးမထားတော့မှာကိုနိုင်ငံခြားရေးဝန်ကြီးဌာနအရာရှိဟောင်းတွေနိုင်ငံခြားရေးမူဝါဒရေးရာကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA စံတမန်ရေးရာသတင်းတောက်ဆင်နီရှင်သတင်းပေးပို့ထားတာကိုတော့ကုအောင်လုံကပြောပြပေးမှာဖြစ်ပါတယ်။
အမေရိကန်ထိပ်တန်းတန်တမန်ဖြစ်စတင်တောင်းယူခဲ့တဲ့လွန်ခဲ့တဲ့6လလုံးကဝန်ကြီး Rex Tillerson ကိုနွေနွေထွေထွေကြိုဆိုခဲ့ကြပေမဲ့ဗဏ္ဍာရေးသုံးစီဖြတ်တောက်မဲ့အစီအစဉ်တွေအစိမ့်မြင်ရာလူတွေလိမ့်လက်နေတာတွေအတွင်သစ်ဖြစ်အောင်ပြင်ဆင်မှုပြောဆိုမှုတွေကြောင့်ဝန်ထမ်း36000ကျားလွတ်လွတ်လပ်လပ်ဖြစ်နေပါတယ်။ဒါပေမဲ့လည်းဝန်ကြီး Tillerson ကတော့ပြုရင်ပြောင်းလဲအစီအစဉ်တွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုနေတာပါ
။ People that I'm coming into contact with are excited about the redesign. They're excited aboutHopefully getting some assistance on some areas that have troubled them for a long time.
ကျွန်တော်တို့တွေ့တဲ့သူတွေကတော့ပုံစံပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့စိတ်လုံးရှားနေကြပါတယ်။ကာလရှိတာပြဿနာပေါ်နေတဲ့ခဏတွေမှာအကူအညီတွေရတော့မယ်ဆိုရင်မျှော်လင့်ချက်နဲ့စိတ်လုံးရှားနေကြတာပါ။နိုင်ငံရေးဝန်ကြီးဌာနရဲ့တာဝန်ဟာအမေရိကန်ရဲ့နိုင်ငံရေးမူဝါဒတွေကိုဥဆောင်ဖို့ပိုပိုကောင်းမွန်ပြီးလုံခြုံမှုနဲ့တရားဝါပြောမှုရှိတဲ့အမေရိကန်ပြည်ထောင်စုကိုဖန်တီးဖို့ဒါတွေကိုလည်းပြည်တွင်းပြည်ပမှာဆောင်ရွက်နေတယ်ဆိုတာကိုစတင်သဘောပေါက်လာနေပြီလို့ထင်ပါတယ်။ဒီမှန်းချက်တွေကပြောင်းလဲမသွားပါဘူး
။ဒါပေမဲ့လည်းလက်ထက်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒီမှန်းချက်အစ်စ်မှာကမ္ဘာတဝန်းဒီမိုကရေစီနဲ့တရားမျှတမှုမြင့်တင်ရေးထက်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်စိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာနှစ်ပေါင်း40နီးပါးအမှုထမ်းခဲ့တဲ့တမ်မတ်ကြီးအောင်လော်ရာကနေဒီကတော့ ငွေကြေးမူဝါဒရဲ့အရေးကြီးတဲ့စိတ်ပိုင်းတွေကိုခြံလှမ်းလို့မဖြစ်နိုင်ဘူးလို့ဆိုပါတယ
် It's impossible to divorce our foreign policy with democracy and justice
ကျမတို့ရဲ့နိုင်ငံခြားရေးမူဝါဒမှာဒီမိုကရေစီနဲ့တရားမျှတမှုရရှိရေးကိစ္စတွေကိုစွန့်ပယ်လိုက်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါတွေဟာကျမတို့ရဲ့အခြေခံအုတ်မြစ်တွေပါဒါတွေအားလုံးဟာလည်းကျမတို့တိုင်းပြည်ကိုစတင်ထူထောင်ခဲ့တဲ့အချိန်အစိုးရအဖွဲ့ရဲ့ဒစိတပိုင်းအဖြစ်နိုင်ငံခြားရေးဝန်ကြီးဌာနကိုဖွဲ့စည်းချိန်ကတည်းကရှိလာခဲ့တဲ့ရည်ရည်ချက်တွေပါဒါကြောင့်လဲဒါတွေကိုဖယ်ရှားဖို့စဉ်းစားတယ်ဆိုတာရှင်းပြဖို့အတော်ခက်တဲ့ကိစ္စပ
ါ IS Islam အစွန်းရောက်တွေနဲ့ရုရှားတို့ရဲ့ဝါဒဖြန့်ချိမှုတွေကိုတံပြန်မဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာဆက်ဆံရေးဌာနအတွက်အသုံးစရိတ်ကိုလွှတ်တော်ကတည်ပြုထားပေမဲ့ပြည်ဝ30ခုအစီအစဉ်မရှိဘူးလို့သတင်းတွေထွက်ပေါ်နေတဲ့ပုံမှာလဲစိုးရိမ်မခင်ဖြစ်နေကြပါတယ်
Countering ISIS propaganda? I mean, come on. This is at the top, or should be at the top of our priority list.
ISIS ရဲ့ဝါဒဖြန့်ချိမှုတွေကိုတံပြန်မှုဆိုတာဟာဥစားပေးစရဲ့ထိတ်ဆုံးနေရာမှာထားရမှာပါ။ရုရှားကမမှန်မကန်သတင်းဖြန့်နေတာတွေဟာလည်းအစ်စ်အစမ်းမဟုတ်တယ်လို့ကျမတို့ဘက်ကလည်းသတင်းစကားပေါ့ဖို့ကြိုးပမ်းတာမျိုး၊တိုင်းပြည်အကျိုးစီးပွားကိုထိခိုက်မဲ့ကိစ္စတွေမှာတံပြန်ဆောင်ရွက်တာမျိုးတွေလည်းရှိပါတယ်။ဒါတွေကိုတလျှောက်လုံးလှုပ်လာခဲ့တာပါ။
ပြောပြရစုဟက်တနော့ကတော့နိုင်ငံတကာဆက်ဆံရေးဌာနလုပ်ငန်းတွေအတွက်နိုင်ငံခြားရေးဝန်ကြီးဌာနကကြိုးပမ်းနေကြောင်းပြောပေမဲ့စီးပွားရေးလုပ်ငန်းရှင်အောင်တူဖြစ်တဲ့ဝန်ကြီးတေလာဆန်ကတော့တနင်္လာနေ့အသုံးစရိတ်ကိုချွေတာပြီးလုပ်ငန်းတွေကိုထိရောက်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။
ကောင်လုံးတင်ပြခဲ့တာပါရှင်ဆက်လက်ပြီးနိုင်ငံတကာသတင်းလွှာတဲ့ဘုတ်ကိုတင်ပြပေးပါမယ်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမာရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတတိပေးနေတဲ့ကြားကပဲဒီလကုန်ပိုင်းတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမာလာရောက်မှာကိုကြိုဆိုတယ်လို့ဘော့ဆွာနာနိုင်ငံကပြောဆိုလိုက်ပါတယ်လူအခွင့်ရေးဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့ဖုန်းတော်ကြီးဒလိုင်းလာမာဘော့ဆွာနာကိုလာရောက်မှာဖြစ်ပြီးသမ္မတအီယန်ခါမာနဲ့လည်းတွေ့ဆုံမှာမို့တရုတ်ဘက်ကပိုးပြီးပြစ်တင်ပြောဆိုခံရနိုင်တာပါအိန္ဒိယတောင်အာဖရိကနိုင်ငံကတော့တရုတ်ရဲ့ဖိအားပြမှုကြောင့်ဘုန်းတော်ကြီးဒလိုင်လာမာကို၃ချိန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက် Anita Power ရဲ့သတင်းလွှာကိုမှတ်တမ်းထိုက်တင်ပြပေးမှာပါရှင်
။လူဦးရေနှစ်သန်းရှိတဲ့ဘော့ဆွာနာနိုင်ငံမှာဘုန်းတော်ကြီးဒလိုင်လာမာကိုသိတဲ့လူသိမ့်မရှိဘူးလို့ပြီးခဲ့တဲ့သတင်းပတ်ဒီအထိဘော့ဆွာနာဂေဇက်စာဆောင်ရဲ့ Editor Lawrence Siracy ကပြောဆိုခဲ့တာပါ။ဒါပေမဲ့ဩဂုတ်လ18ရက်နေ့ကနေ19ရက်နေ့အထိမြို့တော်ဂါဘွန်ရွန်းကလူခွင့်ရေးညီလာခံကိုဖုန်းတော်ကြီးဒလိုင်လာမာတက်ရောက်ဖို့ရှိနေတာနဲ့အတူဒလိုင်လာမာသတင်းကနိုင်ငံရဲ့ခေါင်းကြီးသတင်းဖြစ်နေပါတယ်။ဘော့ဆွာနာရဲ့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့တရုတ်ဖက်ကတော့ဒီခီးစဉ်ကိုအကြိမ်ကြိမ်ကန့်ကွက်ပါတယ်။ဘော့ဆွာနာနိုင်ငံတွင်တရုတ်ရဲ့ထိုက်ရိုက်ရင်းနှီးမြှုပ်နှံမှုက2011ခုနှစ်မှာဒေါ်လာတန်တထောင်ထိရောက်ရှိခဲ့ပြီးရင်းနှီးမြှုပ်နှံမှုမှာဥဆောင်နိုင်ငံဖြစ်ပါတယ်။တိဘက်ဒေသဟာတရုတ်ရဲ့အစိအပိုင်းဖြစ်တည်ရှိခဲ့တာနှစ်ပေါင်း900ကျော်ရှိခဲ့ပြီလို့တရုတ်ကပြောဆိုပြီးဖုန်းတော်ကြီးဒလိုင်းလာမာကိုအန်ဒီယေကြီးတဲ့ခွဲရွယ်ရေးသမားအဖြစ်သတ်မှတ်တာဖြစ်ပါတယ်။ဖုန်းတော်ကြီးဒလိုင်းလာမာက1959ခုနှစ်အိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ချိန်ကစလို့အဝေးရောက်တိဘက်အစိုးရအဖွဲ့ကိုဥဆောင်ခဲ့တာပါ။ဘော့ဆွာနာအစိုးရရဲ့ပြောခွင့်ရ Jeb Ransay ကအခုလိုပြောပါတယ်
He's coming here on a private visit to take part in a seminar so it's a kind of academic
ဘုန်းတော်ကြီးဆွေးနွေးပွဲတက်ဖို့ကိုရီးယားကခီးစဉ်အနေနဲ့လာမှာပါဒါသောတာကျင်းပမယ်ပညာရေးပိုင်းဆိုင်ရာဆွေးနွေးပွဲမျိုးပါသူ့အနေနဲ့တမန်နဲ့တွေ့ရင်လည်းတွေ့ပြမှာပါတမန်ဘက်ကလည်းတွေ့ဖို့ဖြစ်နိုင်တယ်လို့ပြောထားပါတယ
်ဘုန်းတော်ကြီးဒလိုင်းလာမာရဲ့ပုဂ္ဂိုလ်ရေးခီးစဉ်လို့ဆိုပြီးနိုင်ငံခေါင်းဆောင်နဲ့တွေ့ဆုံမယ်ဆိုတဲ့အတွက်ကြောင့်ပြောဆိုချက်နှစ်ခုကရှင်းအောင်မညီဖြစ်နေတယ်လို့ဖြစ်တယ်ဆိုပြီးဘော့ဆွာနာဂေဇက်စာဆောင်ရဲ့အက်ဒီတာလော်ရင့်ဆီရစီကပြောပါတယ်ဘော့ဆွာနာဆွေရကဖုန်းတော်ကြီးဒလိုင်းလာမာရဲ့ခီးစဉ်ကိုရှင်းရှင်းလင်းလင်းမလုပ်တာဟာဆိုရင်မီးနဲ့ကစားနေတာလို့လည်းသူကပြောပါတယ်အိန္ဒိယတောင်အာဖရိကနိုင်ငံကတော့တရုတ်ရဲ့ဖိအားပေးမှုနဲ့ပဲတိဘက်ဘာသာရေးခေါင်းဆောင်ကို၃ချိန်ဗီဇာပေးဖို့ညှင်းခဲ့ပါတယ်။ဖုန်းတော်ကြီးဒလိုင်းလာမာကိုလက်ခံတဲ့နိုင်ငံတွေကိုတရုတ်ဘက်ကရင့်ရင်တည်တည်ဝေဖန်ပါတယ်။2012ခုနှစ်ကဗီဂျင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဖုန်းတော်ကြီးဒလိုင်းလာမာနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာအစင်းမြန်တန်တမာဆက်ဆံရေးကိုတရုတ်ဘက်ကဆိုင်းငံ့ခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကဖုန်းတော်ကြီးဒလိုင်းလာမာနဲ့တွေ့ဆုံမှုကိုလည်းတရုတ်ဘက်ကကန့်ကွက်ပါတယ်။ဘော့ဆွာနာနိုင်ငံဟာအချုပ်အခြာအာဏာပိုင်နိုင်ငံဖြစ်တဲ့ဘသူကိုလက်သင့်ခံမလဲဆိုတာကိုလွတ်လွတ်လပ်လပ်ဆုံးဖြတ်မယ်ဆိုတာကိုတွေ့ရပေမဲ့လည်းအစိုးရအနေနဲ့မရှင်းမလင်းလုပ်လို့မရပဲသူ့ရဲ့ရည်တည်ချက်ကိုရှင်းလင်းအောင်လုပ်ဖို့လိုတယ်လို့ဘော့ဆွာနာဂေဇက်စာဆောင်ရဲ့အက်ဒီတာလော်ဝင်ဆီရစီကပြောပါတယ်
ဘူးအယ်ဘာကောင်တီဟက်ဇန့်ကလီယာလီစတေးတက်
နိုင်ငံတကာအနေနဲ့ကိုယ့်ရဲ့လူလာချက်ကဘာလဲတခုဖြစ်လာရင်ဘာလုပ်မလဲဆိုတာကိုရှင်းရှင်းလင်းလင်းပြောထားတာမရှိပါဘူးရှင်းတော့မညီတဲ့ပြောဆိုချက်တွေနဲ့ရှင်းတွန်းနောက်ဆုံးလိုရက်တွေနဲ့ကျွန်တော်တို့ဘယ်လိုလုပ်လို့ကြမလဲ
တရုတ်ဆိုရဘက်ကတော့မကြမီလာမဲ့ခီးစဉ်အတွက်ပြစ်တင်ရှုတ်ချပါတယ်နိုင်ငံဆိုင်ဝန်ကြီးဌာနပြောခွင့်ရလူခန်းကဒီအကြောင်းကိုပြီးခဲ့တဲ့သတင်းပတ်မှာပြောဆိုပါတယ
်我们注意到最近的有关报道中方已经就第十四师达奈
ဒီကိစ္စပေါ်မှာသက်ဆိုင်ရာနိုင်ငံအနေနဲ့မှန်ကန်တဲ့နိုင်ငံရေးဆုံးဖြတ်ချက်ချမှတ်ဖို့နောက်တရုတ်ရဲ့အမျိုးသားအကျိုးစီးပွားကိုအလေးနက်ထားဖို့တောင်းဆိုပြီးတရုတ်ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါလေတရုတ်အနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်သလိုတရုတ်ကိုတခြားနိုင်ငံတွေကထိပါလာရင်လည်းလက်သင့်ခံမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားတာပါဖုန်းတော်ကြီးတိုင်းလာမကိုလက်တင်ခံရင်ဘော့ဆွာနာကိုတရုတ်ဘက်ကဘလို့အရေးယူမလဲဆိုတာကိုတော့တရုတ်အစိုးရဘက်ကအသေးစိတ်ပြောဆိုထားတာမရှိပါဘူးဘော့ဆွာနာဘက်ကတော့တရုတ်နဲ့မိတ်ဆွေတွေအဖြစ်ဆက်ပြီးရှိနေမယ်လို့ယုံကြည်ထားတဲ့အကြောင်းအစိုးရရဲ့ပြောခွင့်ရရမ်ဆေးကပြောပါတယ
် Well we hope that whatever differences we may have will not
နိုင်ငံကြဘလို့ကွဲပြားခြားနားမှုတွေရှိခဲ့ပါစေ1985ခုနှစ်ကတည်းကတရုတ်ပြည်နယ်ဘော့ဆွာနာကျရှိခဲ့တဲ့နိုင်ငံအကျိုးတူပူးပေါင်းဆောင်မှုနဲ့မိတ်ဆွေစစ်စစ်ဆက်ဆံရေးအပေါ်မှာတော့ထိခိုက်မှုရှိမှာမဟုတ်ပါဘူးဘော့ဆွာနာအနေနဲ့တရုတ်ပြည်တော်နဲ့မူဝါဒကိုအသေးချာရပ်တည်ထောက်ခံထားပါတယ
်တစ်ချိန်တည်းမှာပဲဆက်ဆံရေးကတော့ဆက်လက်တိုးတက်ကောင်းမွန်နေပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲဘော့ဆွာနာနိုင်ငံရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာတသန်းထောက်ပံ့ပေးခဲ့ပါတယ်တရုတ်နိုင်ငံနဲ့ဘော့ဆွာနာနှစ်နိုင်ငံတို့အနေနဲ့စည်ရည်တည်ဖြစ်စေချမ်းသာတည်ဖြစ်စေမိတ်ဆွေဘော့ဆွာနာနိုင်ငံအတွက်တရုတ်ဘက်ကထောက်ပံ့ပေးတာကိုဘယ်တော့မှအဆုံးသတ်မှာမဟုတ်ဘူးလို့လည်းတရုတ်သံအမတ်ကပြောဆိုထားတာဖြစ်ပါတယ်ရှင်
မတင်ကြီးထိုက်တင်ပြခဲ့တာပါရှင်စနေနေ့ညနေကင်းဗျူအေမြန်မာပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24.25 30.50 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမအေးတနာကျော်တင်ပြပေးပါလိမ့်မယ်ရှင
်အမေရိကန်ပြည်အစိုးရမှသမ္မတထရမ့်အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်ဆယူကလေးကစပြီးလှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရှေ့နေသော Jeff Sessions ကသတင်းတော်တွေကိုတတိပေးသွားပါသည်။ဘယ်သူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လုပ်တဲ့အနေနဲ့သတင်းတော်တွေရဲ့မှတ်တမ်းမှတ်ရာတွေကိုတရားရုံးအမိန့်နဲ့တောင်းယူကြည့်ရှုတာနဲ့ပတ်သက်တဲ့စည်းမျဉ်းမူပေါင်းတွေကိုတရားရေးဌာနကပြန်ပြီးသုံးသပ်နေတယ်လို့ Mr. Sessions ကပြောပါသည်။အဲဒီစည်းမျဉ်းမူပေါင်းတွေဟာသမ္မတအိုဘားမားလက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းတောက်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေအီးမေးလ်တွေကိုအမိန့်နဲ့တောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လုပ်ဖို့ပို့ပြီးတော့ခက်ခဲနေရပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ပယ်ရင်တက်ဒုံးကျည်အစီအစဉ်တွင်ငွေကြေးသုံးဆွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ဝင်ငွေဒေါ်လာတန်းတစ်ထောင်ရရှိနေတာကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြန်ဆုံးအတည်ပြုနိုင်ဖို့အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပြစ်ဒုံးကျည်တွေပြစ်လွတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးတန်းခတ်အရေးယူမှုကိုတိုးမြှင့်ဖို့လှုံ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွန်းဆွယ်မှာတိုးမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားပါတယ်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအခုတော်မြောက်ကိုရီးယားကပယ်ရင်တက်ဒုံးကျည်ပြစ်လွတ်သွားတာတွေနျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေကြောင့်စိုးရိမ်ကြောင်းပြောသွားကြတာပါ။
တရင်ချင်းချုပ်ကိုမိုက်တနာကြောကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ 9m 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.